ဆင်းရနာသိမ့်မှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်းကလေးငယ်အနည်းဆုံး52ဦးသေဆုံးခဲ့ရပြီးဖြစ်တဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်တွေအနေနဲ့ကလေးတွေလူငယ်တွေကိုဘေးကင်အောင်ထားရှိဖို့အကြမ်းဖက်တာတွေချက်ချင်းရပ်ဖို့မြန်မာဆိုင်ရာကုလသမဂ္ဂရုံးကတောင်းဆိုလိုက်ပါတယ်
According to UNICEF, at least 52 children, including 7 girls and 45 boys, have reportedly
been killed in the past 52 years. ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ့်မှုနောက်ပိုင်းအကျန်းဖက်ဖြိုးခွင်းခံရမှုတွေအတွင်းတည်ဆုံရသူစုစုပေါင်းကအင်္ဂါနေ့အထိ942ဦးရှိကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းပြောဆိုထားပါတယ်တည်ဆုံရသူတွေထဲမှာအမျိုးသမီးတွေကလေးငယ်တွေလည်းပါဝင်ပါတယ်အများစုကတော့အမျိုးသားများဖြစ်ပါတယ်ဒဏ်ရာရသူကလည်းထောင်နဲ့ချီရှိနေပါတယ်စစ်တပ်အာဏာပိုင်များအနေနဲ့မြန်မာပြည်သူတွေရဲ့စန္ဒကိုလေးစားဖို့ဒီမိုကရေစီနှိစာရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ဖို့ကိုလည်းကုလသမဂ္ဂဘက်ကအဆင့်တစ်ဆိုင်တောင်းဆိုထားပါတယ်ရှင်